အလဲပန်းသတင်းမီဒီယာသမားသုံးဦးပေါ်မှာနိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်905ခွေနဲ့ဆွဲဆိုထားတဲ့အမှုကိုရန်ကုန်တိုင်းအစိုးရအဖွဲ့ကရုတ်သိမ်းလွှာတင်လိုက်ပါတယ်။သတင်းမီဒီယာကောင်စီနဲ့ဆက်လက်ညှိနှိုင်းသွားမယ်လို့လည်းဆိုထားပါတယ်။သတင်းပြေဆုံးကိုတော့ VOA သတင်းတောင်မတ်မေခသတင်းပေးပို့ထားပါတယ်။
ဒီကနေ့တာဝန်မြို့နယ်တရားရုံးက11သတင်းသမားတွေရဲ့ရုံးချိန်မှာရန်ကုန်တိုင်းဆိုရဘက်ကအခုလိုအမှုရုပ်သိမ်းခဲ့တာဖြစ်ပါတယ်။သတင်းမီဒီယာကောင်စီနဲ့ညှိနှိုင်းဖို့အတွက်အခုလိုရုပ်သိမ်းခဲ့တာဖြစ်တယ်လို့တရားခွင်မှာတင်ပြခဲ့ကြောင်း11သတင်းတောက်တွေရဲ့ရှေ့နေအကျိုးဆောင်ဦးကြည်မြင့်ကဆိုပါတယ
်။ဒီ11ကိစ္စကတော့သူတို့ညွန်ကြိုင်းမှုကနေ့လယ်12နာရီမှရောက်လာတယ်။12နာရီမှရောက်လာပြီးတော့သူကရုပ်သိမ်းစာတစ်ခုတင်တယ်တင်တဲ့အစမှာဘာပါလဲဆိုတော့သတင်းမီဒီယာကောင်စီကိုတိုင်ကြားထားတဲ့အတွက်ကြောင့်မလို့ငါးငါခါဝေးနဲ့စွဲထားတဲ့အမှုကိုရုပ်သိမ်းဝင်ပြုပါလို့အစတင်နေပေါ့ရုပ်သိမ်းပါတယ်ပေါ့နော်အဲ့ဒါကိုတင်တဲ့အခါမှာတရားသူကြီးကအဲ့ဒါကိုနေခြင်းပဲနေ့လယ်2နာရီမှနေခြင်းပဲအမိန့်ချပြီးတော့ရုပ်သိမ်းဝင်ပေးလိုက်တယ်ပေါ့နော
်11ကြာနေသတင်းသမား3ဦးကိုနိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်905ခါနဲ့တရားစွဲဆိုထားမှုကိုရုပ်သိမ်းရန်ဆောင်ရွက်သွားမယ်လို့မနေ့ကဝန်ကြီးချုပ်ကသတင်းမီဒီယာသမားအချို့နဲ့တွေ့ဆုံချိန်မှာပြောဆိုထားတာရှိပြီးသတင်းမီဒီယာကောင်စီနဲ့ဆက်လက်ညှိနှိုင်းလှုပ်ဆောင်သွားမယ်လို့လည်းဆိုထားပါဗျ။ဒီပင်11မီဒီယာဘက်ကဒီသတင်းမှောင်ရမှုအတွက်ပြန်လည်ဖြေရှင်းဖို့လည်းပြောဆိုထားကဒီလိုမလှုပ်ဆောင်ပေးဘူးဆိုရင်တော့အမှုပြန်လည်လှုပ်ဆောင်သွားမယ်လို့လည်းဆိုထားပါဗျ။ဒီလိုပြောဆိုထားတဲ့ပေါ်ကာယကံရှင်ဆောင်းပါရှင်တဦးဖြစ်တဲ့ကိုဖြိုးဝေရဲ့သဘောထားကိုမေးမြန်းတာမှာတော့သူက
ကျွန်တော်စကလေးကတောင်းပန်မယ်ဆိုလို့ရှိရင်ထောင်တဲ့တောင်ဝင်သွားခဲ့ဘူးလေ။ဆိုတော့တောင်းပန်မှာပေါ့ညှိမှာ
11 January ပါအော်တိုဘာ10ရက်နေ့ကပါလာခဲ့တဲ့အမြဲရှုံးနေတဲ့73စီဆိုင်တွေပရေငွေချေးသူဘယ်သူမှမသိတဲ့ကြောင်းကားနဲ့လူအမည်ပေါက်ပြည်သူရှေရာဆောင်းမဟာတိုင်းဆိုရအဖွဲ့ကိုပြည်သူတွေကယုံကြည်မှုပြက်စီပြီးအကြီးညိုပြက်စီတဲ့ဆိုတဲ့အချက်နဲ့11 Media Group မှာဆောင်းမရှင်ဖြိုးဝေအပါဝင်အယ်ဒီတာချုပ်ကိုကျော်စောလင်းနဲ့တာဝန်ခံအယ်ဒီတာကိုနယီမင်းတို့ကိုတိုင်းဆိုရအဖွဲ့ကိုစားအဆိုရအဖွဲ့ယုံညွှန်ကြားရေးမှုဦးအောင်ကျော်ခိုင်ကပုံမှန်905ခါနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။အမှုတိုင်ကြားခဲ့ပြီးတဲ့နောက်မှာတော့နိုင်ငံတော်သမ္မတရုံးဘက်ကစာနယ်ဇင်းကောင်စီနဲ့ညှိနှိုင်းလုပ်ဖို့ရန်ကုန်တိုင်းအစိုးရဘက်ကိုညွှန်ကြားခဲ့ရပါတယ်။ဒီလိုညွှန်ကြားချက်ထွက်ပေါ်ခဲ့ပြီးနောက်မှာတော့ပြီးခဲ့တဲ့ရုံးချိန်မှာ11သတင်းမီဒီယာသမားတွေကိုအမှတ်ကန်ပေးခဲ့တာဖြစ်ပြီးဒီကနေ့ရုံးချိန်မှာတော့အမှုကိုပိတ်သိမ်းပေးခဲ့တာဖြစ်ပါတယ်ရှင်။
VOA သတင်းတော့မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။